KNL PDF ပူးပေါင်းတပ်တွေတင်းယူထားတဲ့ထိုင်းမြန်မာနယ်စပ်မြဝတီမြို့ရဲ့အခြေအနေဟာဒီကနေ့တကြံအကြိုနေ့မှာတော့ညနေပိုင်းအထိငြိမ်သက်နေပါတယ်။မြဝတီမြို့မှာတပ်ဆွဲထားတဲ့ခလာယာ295စစ်စခန်းကစစ်သားတွေပူထုနေကဆုတ်ခွာထွက်ပြေးသွားခဲ့ကြပြီးတဲ့နောက်ကြာသပတေးနေ့အထိနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။နယ်စပ်ချစ်ကြည်တရအမတ်နေအောက်မှာထွက်ပြေးခိုးလုံနေကြတဲ့295စခန်းကစစ်သား100လောက်ရှိတဲ့နေရာကိုပူးပေါင်းတပ်တွေက drone တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။မြန်မာဘက်အချမ်းမှာဖြစ်နေတဲ့တိုက်ပွဲတွေထိုင်းဘက်ကြော်လာမှာစိုးရိမ်တဲ့အတွက်ဝန်ကြီးချုပ်ဆက်သာတာဗီစင်ကနေဆက်ကိုလုံခြုံအောင်ထိန်းသိမ်းထားဖို့ထိုင်းစစ်တပ်ကိုညွှန်ကြားချက်ထုတ်ပြန်ထားပြီးလုံခြုံရေးကိုတိုးမြှင့်ထားပါတယ်။မြန်မာပြည်ပခန့်ထိုင်းဘက်ကုမလာနိုင်အောင်နဲ့မြန်မာစစ်လေနေထိုင်းလေကြောင်းပိုင်နယ်ထဲရောက်မလာနိုင်အောင်အသေးချာလုပ်ဖို့ထိုင်းဘက်ကပြင်ဆင်ထားဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်တာဗီစင်ကထိုင်းသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။နိုင်ငံနေဆက်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့စစ်တပ်ကိုမြန်မာနိုင်ငံသားရေးဌာနနဲ့မြန်မာစစ်တပ်တို့နဲ့ဆွေးနွေးဖို့ညွှန်ကြားထားတယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောပါတယ်။မနေ့ဧပြီလ12ရက်နေ့တုန်းကတော့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပလီပဟီဒာနုကာရာဟာနိုင်ငံနေဆက်မဲဆောက်မျိုးကိုတွားရောက်ပြီးအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်သာဗီစင်ရောနိုင်ငံသားရေးဝန်ကြီးကပါလက်ရှိမြန်မာပြည်ပခါကိုတွဲဆုံဆွေးနွေးအဖြစ်ရှာကြဖို့တိုက်တွန်းပါတယ်။ထိုင်းလွတ်တော်အမတ်တချို့ကတော့မြန်မာပြည်ပခါဟာပြည်တွင်းရေးတက်တဲ့အဖြစ်သဘောထားကင်တွယ်လို့မရတော့ဘူးလို့ပြောနေကြပါတယ်ခင်ဗျ။